အနာသိန်းတနည်းပြည်တာချိန်မှာအလုတ္တမအခွင့်အရေးတွေဆုံးရှုံးနေရတဲ့တရင်ကိုတင်ပြပေးပါပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်တနည်းအတွင်းစစ်မှုဇုံကွန်ထရိုးလုပ်ငန်းတွေပုံမှန်အခြေအနေတိုင်းလည်ပတ်နိုင်တဲ့အခြေအနေမှာမရှိသေးပါဘူးအလုတ္တမအခွင့်အရေးဆုံးရှုံးနေတာမှုတွေလည်းပိုပြီးဆိုးဝါးလာနေတယ်လို့အလုတ္တမအရေးကျွမ်းကျင်သူတွေကပြောကြပါတယ်ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုသားညုံဦးကတင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကာယောဂါဖြစ်နေချိန်စလာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံကြီးလုံခြုံရေးမတည်ငြိမ်မှုတွေကြောင့်စစ်မှုဇုံတွေကကုန်ထုတ်လုပ်ငန်းတွေဟာပြီးခဲ့တဲ့2021တစ်နှစ်လုံးလုပ်ငန်းလည်ပတ်နိုင်မှုအတော်လေးကိုကြိုးစားခဲ့ကြရပါတယ်။ပုံမှားတွေလုံးဝမရတာပြပကကျွမ်းကျင်ပညာရှင်တွေမလာနိုင်တဲ့အတွက်ကျွမ်းကျင်မှုပိုင်းအထောက်ပံ့မရတာတွေကြောင့်လည်းလုပ်ငန်းတွေပုံမှန်လည်ပတ်ဖို့ခက်ခဲခဲ့ပါတယ်။နိုင်ငံကြီးတည်ငြိမ်မှုနဲ့ဗန်စနစ်ပြိုလဲသွားတာကြောင့်စစ်မှုဇုံတွေကလုပ်ငန်းငယ်တွေရပ်ဆိုင်းသွားတယ်လို့စစ်မှုဇုံတစ်ခုရဲ့အဥ္စရာက VOA ကိုပြောပါတယ်။
လုတ်ကျဆဲရုံလေးတိတိမောမောလေးတိတ်သွားတာမရတာပေါ့နော်တို့အဓိကလုတ်ကျဆဲရုံအော်ရာပဲရတာပေါ့စိတ်ကြအော်ရာလက်ဆံပြန်ချုပ်တဲ့လူတရားများရှိတဲ့ဆဲရုံလေးကတော့ဆက်လို့ရနိုင်ပေါ့နော်တို့တစ်ထောင်တစ်ထောင်ရှိတဲ့ဆဲရုံလေးကညာတော့နိုင်ငံကပိတ်ဆဲရုံလေးတွေသူကတောက်ဆုပ်ရှိထားတဲ့လူညာတော့ရောထားရှိတာပေါ့ဘုရားခါကျသူတို့ကတော့ပြန်ဖွင့်လာကြစီတိုင်းတော့မဟုတ်ဘူးပေါ့နော်ဟိုဒီဒီခရိုက်စ်မှာတော့နည်းနည်းလေးမတော်နိုင်တဲ့ဘဝကိုပြန်သွားတယ်ဆိုပါမယ
်။သူစီညညတော်တမကများအဖွဲ့ချုပ်ကဒေါ်မျိုးကြီးကတော့စစ်မှုဇုံတွေရဲ့လက်ရှိအခြေအနေကိုခုလိုပြောပြပါရစေ
။ဟောပုံမှန်အခြေအနေတော့မဖြစ်သေးပါဘူးရှင်။တမိုင်းရဲ့ဆိုင်ပုံကတော့ရှိကောင်းရှိနေမှာပေါ့နော်။ပထမအာဏာမသိတဲ့အနေအထားမျိုးတော့မဟုတ်ပြပါဘူး။ဘာဖြစ်လဲဆိုတော့ဆိုင်ပြည်ဆက်တိုက်ရှိလာပါလား။ကိုပိစောင်ဒီလုံငန်းတွေကရပ်ဆိုင်နေတယ်မလည်ပန်းနိုင်ဘူးရှင်။အာဏာသိမ်းလိုက်တဲ့အခါပုံပြီးတော့ဆိုးသွားတဲ့အနေအထားအကုန်လုံးတော့လေပန်းနိုင်မှာမဟုတ်ဘူးလား။အဲ့တော့မြောက်သားတဲ့ဆဲလုံးကြီးရှိတယ်။ဒီဆဲလုံးကြီးကတော့ပြန်လည်လေပန်းနိုင်မှုတစ်ဆက်ကောင်းဆက်လို့။လေလေဆိုတဲ့ယုံကတော့တဝက်တစ်ချက်တစ်ချောင်း။ဆဲလုံးကြီးကဆက်ဆက်တန်နေတယ်။ဒီနိုင်ငံကြီးရှုပ်ထွေးမှုရဲ့နောက်ပိုင်းမှာအာမရေးသားကြဘူးအားလုံးပါလား။ဒါမှချမ်းရတာလို့လို့ကမားပေါ့။ဒါစားပြီးဒီကမားကြီးချမ်းရအောင်
။နိုင်ငံအနှံ့ကဆက်မှုဆောင်ကဆဲလုံးလုပ်ငန်းအတော်များများမှာလေအလုသမားအခွင့်အရေးချိုးဖောက်မှုတွေပိုပြီးတော့များလာတယ်လို့အလုသမားရေးကျွမ်းကျင်သူတွေကပြောပါတယ်။အလုရှင်တွေဘက်ကအချက်တဲချားမှလက်ပတ်နေကြရတဲ့အတွက်သူတို့အမျက်ကြောင်လို့အချိန်ပိုကမပေးဘဲနဲ့အချိန်ပိုတွေခိုင်းတာမျိုးရှိနေပြီးတော့အလုသမားတွေဘက်ကလည်းအလုတ်ကန်ခက်ခဲနေချိန်မှာတိခံပြီးတော့လုံနေကြရတယ်လို့ထောက်ပြကြပါတယ်။အလုရှင်အလုသမားအစိုးရဆောက်ရဲသုံးဝင်ဆိုင်အငင်းပွားမှုဖြစ်ရှင်ရနေရပြတ်သွားတဲ့အတွက်ဒါကူအခွင့်အောင်းယူပြီးတော့အလုရှင်တွေဘက်ကအလုသမားတွေကိုပို့ပြီးတော့ဖိနှိပ်လာတယ်လို့အလုသမားကြီးကကြွညင်သူတွေကပြောပါတယ်။ဘိုးလင်းပေါက်အလုဆင်းခိုင်းတာအချိန်ပိုကြီးမပေးတာအလုနားချိန်မှာအတင်းကျပ်အလုဆင်းခိုင်းတာလူမှုဖူလုံကြီးကိုမပေးဘဲနေတာဆက်ရှိတဲ့လုံသမားခွင့်ရချူဖောက်မှုတွေလည်းပိုများလာပါတယ်။ဆက်နာသိမ့်ပြီးတဲ့နောက်ပိုင်းပိတ်သိမ့်သွားတဲ့ဆေးရုံတွေကလုံသမားတွေတသိန်းကျော်ဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်တောင်းဆိုနေကြရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလုံသမားများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ
်။အခုဆေးရုံတော်တော်များများပိတ်ပါတယ်။ထဲကျုံလုပ်ငန်းရှင်များအတင်းကနေပြီးတော့မှအခုအင်တာဗျူးတစ်ခုမှဆိုရင်ဆေးရုံပေါင်း140အရာကြီးပိတ်တယ်လို့ပြောပါတယ်။ကိုကျမတို့ရှိကိုတိုင်ကြမှုတွေရလာတဲ့စားတွေမှာကြည့်မယ်ဆိုလို့ရှိရင်အမှုတော်တော်များများကဆက်ယုံယာယီပိတ်သိမ်းတဲ့အတွက်ကြောင့်မလို့လစာမရတဲ့အတွက်အခုကြီးကောင်းခံလာတဲ့စားတွေအကြောင်းအရာဖြစ်နေပါတယ်ဆိုတော့ကျမတို့ဒီအလုပ်သမားအနည်းဆုံးပေါ့နော်တသိန်းခွင့်လောက်ကဒီယာယီအလုပ်ပိတ်တယ်ဆိုတဲ့ခေါင်းစဉ်အောက်မှာအလုပ်လက်မဲ့ဖြစ်ပြီးတော့ဒီရော့ချင်းငွေတွေမရဘဲနဲ့ဖြစ်နေတဲ့အနေအထားမျိုးတွေဖြစ်လာတယ်။တရားဥပဒေစိုးမိုးမှုတွေမရှိတော့တဲ့အခါမှာအလုပ်သမားတွေအနေနဲ့ကဥပဒေပါအခွင့်အရေးကိုတော့မရတော့ပါဘူး
လူမှုဖူလုံကြီးလိုမျိုးအစိုးရကိုပုံမှန်သွေးရတဲ့ငွေတွေကိုလည်းအလုပ်ရှင်တွေကလူသမားတွေစီကနေပြီးတော့ပို့ပြီးတော့ကောက်ခံလာတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာလူသမားသမဂ္ဂများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်ကပြောပါတယ
်။ဒီအာဏာသိမ်းမှုနောက်ပိုင်းမှာလူသမားသမဂ္ဂတွေကိုဒီတိုက်ကြပ်ထားပြီးတော့ဖြိုခွဲလာတဲ့နောက်ပိုင်းမှာဆိုရင်အလုပ်ရှင်များကနေပြီးတော့ဒီစာချုပ်တွေကိုအားလုံးကိုဖျက်သိမ်းလိုက်တယ်ဆိုရဲဒီကြေညာချက်တွေလုပ်ခဲ့ပါတယ်။အဲ့ဒီရဲ့အကျိုးစံနေတဲ့လုပ်သမားတွေကရခင်ရတဲ့လစာတွေထက်များစွာကြော့နေပြီးတော့ရကြတယ်ဆိုတာတွေဖြစ်လာပါတယ်။ဒီဒုက္ခလစာတွေနဲသွားတဲ့အပြင် overtime တွေကိုအာရမခိုင်းစေရင်ခံရနေတဲ့အပြင်ကမှဒီပိတ်ရက်အလုံနာရက်တွေအားလည်းအခုဆိုလို့ရှိရင်အဆောင်ရုံတော်တော်များများမှခံစား권မပေးတော့ဘူးဆိုတာတွေဖြစ်လာတယ်။ပြီးတော့လူမှုခုလုံရေးခံစား권တွေမရတော့ဘူးဆိုတာဖြစ်လာတယ်။
2021ခုနှစ်အတွင်းအလုံးလက်မဲ့ဖြစ်ပွားတဲ့နှုန်းကိုအချက်လက်မှန်မှန်ကန်ကန်ရဖို့ခက်ခဲတယ်လို့အလုံးသမားကြီးဆောင်ရသူကပြောပါတယ်။အပြည်ဆိုင်ရာအလုံးသမားကြီးအဖွဲ့ ILO ရဲ့အချက်လက်အရဆိုရင်တော့2019ခုနှစ်မှာစစ်မှုဇုံမြန်မာပြည်ကအထည်ချုပ်လုပ်ငန်းတွေကနေအမေရိကန်ဒေါ်လာ5ဘီလီယံကျော်ဝင်ငွေရခဲ့ပါတယ်။ဒါမှမဟုတ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ရခိုင်နှုန်းအတော်ကျသွားတယ်လို့ ILO ကပြောပါတယ်။မြန်မာနိုင်ငံစစ်မှုဇုံတွေမှာလာရောက်ပြီးတော့ရင်းနှီးမြှုပ်နှံနေကြတဲ့အထည်ချုပ်လုပ်ငန်းတချို့လည်းဆက်နာသိမ်းပြီးတဲ့နောက်ပိုင်းမှာလုပ်ငန်းတွေရပ်ဆိုင်ပြီးတော့ထွက်သွားကြပါတယ်။ အနာသိမ့်ပြီးတဲ့နောက်ပိတ်သိမ်းသွားတဲ့ဆေးရုံတွေဟာ300ကျော်ရှိနိုင်တယ်လို့လုပ်ငန်းရှင်တို့ကခန့်မှန်းထားကြပါတယ်ခင်ဗျ။